မြန်မာရေးကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဖို့အမြန်ဖို့ရတဲ့နိုင်ငံဖြစ်တဲ့အမေရိကန်ပြင်သစ်ဗြိတိန်နဲ့နောက်ထပ်6နိုင်ငံတို့ကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့လတဲ့မြန်မာနိုင်ငံကိုစနစ်ရကျသွားခဲ့တဲ့ကုလသမဂ္ဂဒွေယုံမျိုးရဲ့အထူးကိုယ်စားလှယ်ခရစ်စတီးယန်ရှန်နာဘာဂနာရဲ့တွေ့ချင်းချက်တွေကိုလုံခြုံရေးကောင်စီမှကြားနာဆွေးနွေးမဲ့အစီအစဉ်ကိုတော့တရုတ်နိုင်ငံကကန့်ကွက်မဲ့အလားအလာရှိနေတဲ့အကြောင်းနဲ့တာဝန်တမ်းကိုကူကွားပြီး AFP သတင်းမှဖော်ပြခဲ့တာပါ။လုံခြုံရေးကောင်စီမှဆွေးနွေးမဲ့အစီအစဉ်ကိုတော့အဖွဲ့ဝင်ဘယ်လ်ဂျီယံ၊ဂျာမနီ၊ပိုလန်၊ကူဝိတ်၊ပြည်ဦးနဲ့ဒိုမီနီကန်သမ္မတနိုင်ငံတွေနဲ့ထောက်ခံထားပါတယ်။ဖော်ဝင်15နိုင်ငံပါဝင်တဲ့လူငယ်ရေးကောင်စီမှဆွေးနွေးဖို့အဖွဲ့ဝင်9နိုင်ငံရဲ့ထောက်ခံမှုရဖို့လိုအပ်ပေမဲ့ဗီတိုဟာနာနဲ့ပြေချောက်ခွင့်တော့မရှိပါဘူး။ရှင်းတဲ့ဘက်ကဆွေးနွေးမဲ့အစီအစဉ်ကိုတရုတ်နိုင်ငံကကန့်ကွက်ဖို့လားလာရှိနေတဲ့တရားဝင်မဲခွဲဆုံးဖြတ်ဖို့ကြိုးပမ်းမလားဆိုတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဒီကနေ့အော်တိုဘာလာနဲ့ကုလသမဂ္ဂရဲ့ချက်လက်ရှာဖွေဘက်ကလူငယ်ရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာတွေ့ရှိချက်အစီအစဉ်ကစားတင်သွင်းရမှာလေတရုတ်နိုင်ငံကကန့်ကွက်ဖို့ကြိုးပမ်းခဲ့ဖို့ပေမဲ့လုံလောက်တဲ့မဲရည်အတွက်တော့မရခဲ့ပါဘူး။2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူမျိုးရေးကိစ္စကဏ္ဍကိုစီးနင်းတက်ခဲ့တဲ့ AIS ဆွေးနွေးအုပ်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရတာကအင်းနီချင်းဘင်္ဂါဒေ့ရှ်တင်ကန်ကိုတိုင်းနဲ့ချီရဝင်ကြတဲ့ဖွဲ့ပြေးခဲ့ရတဲ့အတွက်ကုလသမဂ္ဂအပေါ်ဝင်နိုင်ငံတကာတာဝန်ကဝေဖန်နေတယ်လို့လူခွေချုပ်ပတ်မှုကျူးလွန်မှုတွေကိုဖော်ထုတ်ရေးယူဖို့ဒုက္ခတွေကိုပြန်လည်လက်ခံဖို့လည်းတိုက်တွန်းထားပါတယ်။မြန်မာဆွေးနွေးကတော့လူဝင်ကြားဆွေးနွေးအမည်ကိုတရားဝင်စီးနှုတ်ချက်လက်ခံမထားရင်ဒုက္ခတွေကိုစစ်စစ်ပြီးပြန်လည်လက်ခံမယ်ကြောင်းတတိပြုပြောဆိုထားပါတယ်။